တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဧပြီလတည်းတုန်းကလူပေါင်း300ကျော်သေဆုံးခဲ့ရတဲ့ဂရုတင်မောနစ်မြှုပ်မှုအတွက်တင်မောကပတင်ဖြစ်သူကိုတရားရုံးကထောင်ဒဏ်36နှစ်ပြစ်ပေးလိုက်ပါတယ်။ဧပြီလ16ရက်နေ့ကစီဝါဂရုတင်မောတိမ်းမောက်ချိန်မှာကိုလူယုံဆုံးခွာပြီးပေါ်ဆာခဲ့မှုအတွက်ကပတင်ဖြစ်သူလီချွန်ဆော့ကိုဂွန်ဂျူးခရန်တရားရုံးကအင်္ဂါနေ့မှာပြစ်ဒဏ်စီရင်ခဲ့တာပါ။တရားလူရှင်တွေကရှောက်လဲထားပြီးတည်ရန်အထိကြားခံရနိုင်တဲ့လူသေဆင်မှုစွဲချက်ကိုတော့တရားရုံးကပယ်ဖျက်ပေးခဲ့ပါတယ်။တင်မောအင်ဂျင်နီယာချုပ်ကတော့ဒဏ်ရာရသွားတဲ့တခြားတင်မောသားနှစ်ယောက်ကိုအကူအညီမပေးဘဲပြစ်ထားခဲ့တဲ့အတွက်လူသေမှုနဲ့ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့ပြီးထောင်ဒဏ်အနှစ်30အပြစ်ပေးခံခဲ့ရတာပါ။ကျန်တဲ့တင်မောသား13ယောက်ကတော့တခြားရာဇဝတ်ကြောင်းအရာအပြစ်ရှိကြောင်းတရားရုံးတော်ကဆုံးဖြတ်ခဲ့ပြီးထောင်ဒဏ်အနှိမ့်ဆုံး5နှစ်ကနေအနှစ်20အထိအတိအကျအပြစ်ပေးခံခဲ့ရပါတယ်။ကျောင်းသားအများစုပါဝင်တဲ့ခီးတဲ့ရာပေါင်းများစွာကိုတင်မောနှစ်မျိုးချိန်မှာဆုံးဖြတ်ထားခဲ့တဲ့ဗီဒီယိုမှတ်တမ်းတွေထွက်ပေါ်လာရတာကနေတောင်ကိုရီးယားနိုင်ငံမှာအကြီးအကျယ်အမျက်ဒေါ်လာထွက်ခဲ့ကြတာပါအသက်မသေးပဲပြန်လည်လွတ်မြောက်လာသူတချို့ကလည်းတင်မောစတင်တင်မောချင်းမှာခီးတယ်တွေကိုဘေးလွတ်ရာမပြေးဘူးနဲ့တင်မောပေါ်မှာပဲနေကြဖို့တင်မောသားတွေကညွှန်ကြားခဲ့တယ်လို့လည်းထွက်ဆိုခဲ့ကြပါတယ်တင်မောကပတိန်နဲ့တခြားတင်မောသားတွေကတော့သူတို့လုပ်ရတဲ့အတွက်လည်းတောင်းပန်ခဲ့ကြပါတယ်